စေဆိုးအရဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအရဆိုရင်ပေါ့ခင်ဗျာဒေါအောင်ဆန်းစုကြည်နဲ့တကွ NLD ပါတီဝင်နိုင်ငံရေးအကျဉ်းသားတွေရောဒီ NLD ပါတီကိုပါရွေးကောက်ပွဲမှာမပါဖို့ပိတ်ပင်ထားတာဖြစ်တဲ့အတွက်ဒီရွေးကောက်ပွဲကိုပေါ့လေပြည်ထောင်နိုင်ငံအပါအဝင် EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကဘယ်လိုသဘောထားမျိုးရှိလာနိုင်ပါသလဲခင်ဗျာ
ကျွန်တော်တို့ပုံမလင်းလင်းပြောရမယ်ဆိုတော့ကျွန်တော်တို့မျှော်လင့်နေတဲ့ရွေးကောက်ပွဲဥပဒေနဲ့ပါတီများဖွဲ့စည်းရေးချွတ်တော်ကိုယ်စားလှယ်များရွေးချယ်ရေးဥပဒေဟာဒီလိုဖြစ်လာနိုင်မယ်လို့ကျွန်တော်တို့မထင်ခဲ့ဘူး။ဘာကြောင့်ဆိုတော့အမျိုးသားပြန်လဲတည်မြဲရေးလုပ်မယ်လို့ကျွန်တော်ထင်ခဲ့တယ်ပေါ့ဗျာ။နော်။အဲ့တော့အခုကအဲ့ဒီလမ်းကြောင်းကနေလွှဲဖယ်ပြီးတော့သူတို့လုပ်ရှင်ရလုပ်မယ်သူတို့ရေးရှင်တဲ့ဥပဒေရေးမယ်သူတို့သွားရှင်တဲ့လမ်းကိုသွားမယ်ကိုမြင့်ကိုဆိုင်စကမ်းရရကိုလီကိုထူပကိုးရရဆိုတာမျိုးလုပ်နေလို့ရှိရင်တော့တိုင်းပြည်ကတော်တော်လေးရင်လေးစရာကောင်းတယ်ပေါ့ဗျာသူတို့အဲ့လိုလုပ်လို့ရှိရင်တော့နိုင်ငံတကာလည်းဖိအားတွေပုံများလာမယ်ဖြစ်လာမဲ့ရွေးကောက်ပွဲမှာလည်းရလာတဲ့ရလဒ်တီဟာတရားဝင်ဖို့ဘူးဆိုပြီးတော့မစ္စတာကော်ရွန်ဘရောင်းကကျွန်တော်စီကိုရေးထားတယ်မကြည့်တဲ့ပတ်ကမဲ့ရောက်လာတဲ့စာအရအဲ့လိုပဲဖြစ်သွားလိမ့်မယ်လို့ကျွန်တော်ထင်တယ်ဘာလို့ဆိုတော့သူကရေးထားတာက2100ကျော်သောနိုင်ငံရေးအကြီးအကဲများအားလုံးဒေါ်ဆန်းစုကြည်ပါအဝင်ကိုမလှုပ်ဖဲနဲ့အဲ့လိုလုပ်မယ်ဆိုလို့ရှိရင်သူတို့အနေနဲ့ဘယ်လိုမှလက်မခံနိုင်ဘူးနော်နောက်တစ်ခုကတိုင်းရင်းသားကိုယ်စားလှယ်အားလုံးပါတဲ့သုံးမွေ့ဆိုင်ဆွေးနွေးပွဲမရှိဘဲနဲ့ဖြစ်လို့ရှိရင်ဒါဘယ်လိုမှတရားမျှတတဲ့ရုပ်ကောက်ပွဲဖြစ်လာမှာမဟုတ်ဘူးအဲ့လိုရုပ်ကောက်ပွဲရလာတဲ့အခြေခံတွေရလာကိုလည်းသူတို့နိုင်ငံတကာအသိမှမပြုတ်နိုင်ဘူးလို့သူတို့ပုံရင်ပြောထားတယ်အဲ့ဒါအပြင်အဲ့လိုဖြစ်လာလို့ရှိရင်နော် arms embargo ခေါ်တဲ့နိုင်ငံတကာနေပြီးတော့လက်နက်တွေရောင်းချဖို့တည်းသူဆက်ပိတ်မယ်လို့ပြောထားတယ်အဲ့တော့ဇလန်ကတော့တော်တော်ရှုပ်မယ်လို့ထင်တယ်
မှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီတွေဟာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုစောင့်ထိန်လိုက်နာရမည်လို့လည်းတရှိရနေရဲ့ဆွေးနွေးထုတ်ပြန်တဲ့ဥပဒေထဲမှာရေးထားတာတွေ့ရပါတယ်။ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကို NLD ပါအဝင်ပေါ့လေအတိုက်ခံဒီမိုကရေစီအင်အားစုတွေဘက်ကလက်မခံကြပါဘူး။ပြင်ပေးဖို့တောင်းဆိုနေကြပါတယ်။နိုင်ငံတကာဘက်ကိုပြန်ကြည့်မယ်ဆိုရင်တော့တမျိုးတွေ့ရပါတယ်။ဥမာကုလသမဂ္ဂတို့အမေရိကန်တို့ကဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ပေးနေပတ်သက်ပြီးတော့ပြောတာဆိုတာတိတ်မကြားရပါဘူးဆိုတော့ပြည်ထိုင်နိုင်ငံရဲ့သဘောထားကဘယ်လိုရှိပါလဲဒေါက်တာဝင်းနိုင်ငံပြီးခဲ့တဲ့ရက်ပိုင်းကပြည်ထိုင်ဝန်ကြီးချုပ်နဲ့စာအဆက်အသွယ်ရှိခဲ့တယ်ဆိုတော့သဘောထားကိုသိပြရခင်ဗျာ
အဲသူတို့ရေးထားတဲ့စာအရကျွန်တော်ပြောမယ်ဆိုတော့သူတို့ကဒီ roadmap နဲ့ discipline democracy ကိုသွားမယ်တဲ့အခုနောက်ဆုံး step ရောက်နေပြီတဲ့အဲ့ဒါလည်းသူတို့လုံးဝမလက်ခံနိုင်ပါဘူးတဲ့ဘာကြောင့်ဆိုတော့ခုနကကျွန်တော်ပြောတော့ all inclusive and free and fair election ဖြစ်မယ်လို့ကျွန်တော်မယူဆဘူးတဲ့ဒီဖွဲ့စည်းပုံအုပ်ချုပ်ပုံနဲ့သွားလို့ရှိရင်ဘယ်လို့မှမဖြစ်နိုင်တဲ့အတွက်အဲ့ဒီရလာတဲ့ရတဲ့ live ကိုလည်း meeting ဆိုရနဲ့နိုင်ငံတကာမဖြစ်အောင် EU ကိုရော UN ကိုရောအားလုံးနိုင်ငံတကာတွေကဆက်ပြီးတွန်းအားပေးပါလို့ကျွန်တော်ဘရောင်းကကျွန်တော်ရေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံပြဿနာဟာရွေးကောက်ပွဲပြဿနာမဟုတ်ဘူးဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြဿနာဖြစ်တယ်တကယ်လို့စစ်အစိုးရကလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲပြင်ပပေးခဲ့သည့်ဆိုထားအုပ်ပေါ်လေဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမပြင်သေးသေးရင်မြန်မာနိုင်ငံရဲ့ပြဿနာကဆက်ရှိနေအောင်မယ်လို့ဒါလေ့လာသူတချို့ကဆိုကြပါတယ်ဒီကောက်ချက်ပေါ်မှာဘာလို့မြင်ပါသလဲခင်ဗျာ
အဲ့ဒါတော့မှန်တယ်ရွေးကောက်ပွဲကနိုင်ငံရေးအဖြေပို့ဘူးဗျာဒီကောပွဲကနိုင်ငံရေးရဲ့ရလဒ်တစ်ခုကိုဖြည့်ရှင်းတော့မှာမဟုတ်ဘူးဗမာပြည်သူပြည်သားတွေဆင်းရဲဒုက္ခတွေကြုံနေရတဲ့လူမှုရေးပြဿနာပေါင်းပေါင်းကိုအဆုံးဆုံးကိုဒီရုပ်ောက်ပွဲဖြည့်ရှင်းပေးတော့မှာမဟုတ်ဘူးအဓိကသူတို့အခြေခံထားတဲ့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံကဗမာပြည်တပြည်လုံးပြည်သူပြည်သားအလုံးကိုစစ်ကြုံဆက်လုပ်ဖို့တလုပ်ထားတာဖြစ်တယ်အဲစစ်ကြုံဆက်လုပ်ထားတဲ့ဒီ2008အခြေခံဥပဒေကိုကျွန်တော်ပြည်ပြင်ပေးမှဒါလျှင်ဖြစ်လာတဲ့ရွေးကောက်ပွဲကလည်းအခြေခံပြီးတော့စဉ်းပြပေးနိုင်မှာဖြစ်တယ်အဲ့တော့2008ရွေးကောက်ပွဲအခြေခံဥပဒေကိုအခြေခံပြုထားတဲ့ရွေးကောက်ပွဲဟာလည်းနိုင်ငံရေးပြဿနာတွေကိုဖြေနိုင်မှုနိုင်ငံသူနိုင်ငံသားတွေရဲ့ပြဿနာကိုဖြေရှင်းပေးမှာမဟုတ်တဲ့တော့2008အခြေခံဥပဒေကိုပြန်လည်ပြုပြင်ပေးဖို့လိုတယ်လို့ကျွန်တော်ပြောချင်ပါတယ
်2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုလည်းမပြင်ဘူးပြီးတော့လက်ရှိပြဋ္ဌာန်းလိုက်တဲ့ရွေးကောက်ပွဲဥပဒေတွေအရပေါ့လေရွေးကောက်ပွဲကျင်းပမယ်ဆိုရင်ဖြောင်းဖြောင်းဖြူးဖြူးဖြစ်နိုင်မလားခင်ဗျဘယ်လိုများမှတ်စာလို့ရပါလဲ
မဖြစ်ဘူးပြည်သူပြည်သားတွေဟာခုနပြောတဲ့လွန်ခဲ့သောအနှစ်40ကဒုက္ခရောက်တဲ့အချိန်မှာပြည်ရင်းစစ်တီဆက်ဖြစ်နေမှာပဲလို့ကျွန်တော်ထင်တယ်တော်တော်ရင်လေးစရာကောင်းတဲ့အခြေအနေဖြစ်တယ်စစ်အုပ်စုကလည်းသူတို့တွားရင်တဲ့လမ်းကိုဆက်သွားမယ်တိုင်းမှာအားလုံးနဲ့ပြည်သူပြည်သားတွေဟာလည်းသူတို့ဆက်ပြီးတော့ဒုက္ခမျိုးစုံခံရတဲ့အတွက်သူတို့အမျိုးမျိုးဆန့်ကျင်နေကြမယ်တိုင်းပြည်ဟာပြည်တွင်းစစ်ဖြစ်ဖို့အများကြီးဖြစ်တယ်လို့ကျွန်တော်တော့အဲ့လိုပဲပြောချင်ပါတယ်
တော်တော်ဦးနဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့